နိုင်ငံမြောက်ပိုင်းမြို့ချင်းမိုင်မှာအဆိုအဆုံမိကုံးမှုန်တွေမိကုံးမြူတွေပြဿနာကိုထိုင်းစစ်တဲ့အကြီးကဲပရာယုတ်ချန်ဦးချာကဒီကနေ့မှာကိုရိုင်းသွားရောက်လေ့လာပြီးတဲ့နောက်မှာတော့လေတုညီညွတ်မှုပြဿနာအဖြစ်ရှာရေးခုနှစ်ရက်အချိန်ပြီးလိုက်ပါတယ်။တင်းရည်တွေကစပြီးတော့ချင်းမိုင်မြို့ရဲ့လေတုညီညွတ်မှုအခြေအနေပိုဆိုးလာတာပါ။လေတုအခြေအသွေးတိုင်းထွာချက်အရ PM2.5 လို့ခေါ်တဲ့အင်ပဒန်သိငယ်တဲ့အပိုင်းစာတွေလေထဲမှာပါဝင်မှုတိုင်းထွာချက်အရ480အမှတ်မှာအများဆုံးရှိနေပါတယ်အမှတ်300ကျော်ရင်အင်ပဒန်အန္တရာယ်ရှိတဲ့အခြေအနေလို့သတ်မှတ်တာပါအိန္ဒိယနိုင်ငံမြို့တော်ညူးဒီလီမှာကအမှတ်228ရှိပြီးတော့တရုတ်နိုင်ငံဘေကျင်းမှာတော့အမှတ်160တမှတ်ပဲရှိတာပါချင်းမိုင်မြို့လေတုညဉ့်ညမ်းမှုပြဿနာကြောင့်မြို့ကန်တွေလမ်းပိစည်းတယ်တွေနဲ့ရဟန်းတွေကအစမျက်နှာဖုံးတွေဆွတ်ထားရပြီးတော့အနည်းဆုံးတက္ကသိုလ်နှစ်ခုကအတန်းတွေလည်းဖျက်ခဲ့ရပါတယ်။၆တွေ့ရာသီမှာလေယာဉ်တွေမီးလောင်မှုကြောင့်လေတုရေသွေးကျဆင်းရတယ်လို့ပြည်ထင်ဝေဖန်ကြပေမဲ့လမ်းပေါ်မှာရင်တုံးဆွဲမှုတိုးပွားလာတာတွေနဲ့စက်မှုလုပ်ငန်းတွေတိုးလာတာတွေကြောင့်လေတုညဉ့်ညမ်းမှုပြဿနာပိုဆိုးလာတာပါ။လေယာဉ်တွေမီးရှို့မှုကိုပြဿနာကိုဖြေရှင်းဖို့ခုနှစ်အချိန်ပေးသွားမယ်အကြောင်းချင်းမိုင်ကြီးစင်တွင်မှပရယုတ်ကပြောပါတယ်ပြည်နယ်ကိုကူမှာမိကုမြူတန်အပြင်းထန်ခံစားနေရတာလည်းဖြစ်ပါတယ်ရှင်